ဒီကနေ့မေလာကလေးကသဘောဝီကလီအရီတာချုပ်ဦးကျော်မင်းဆွေနဲ့ဒီဆောင်းပါရှင်ပြည်တိစကိုကိုမောင်တို့ကိုသတင်းမီဒီယာဥပဒေနဲ့ပါအရေးယူပေးဖို့တက်မလို့ဘက်ကဗဟန်တရားရုံးကိုဦးတိုက်ရှောက်ထားမှုကိုလက်ခံစစ်ဆေးဖို့တရားရုံးကသဘောတူလိုက်ပါတယ်။ဦးကျော်မင်းဆွေကိုတော့ဆက်သွယ်ရေးဥပဒေပုံမှာ66ကကြီးနဲ့ဆက်လက်အရေးယူထားတာကိုဖြတ်သိမ်းပေးဖို့တိုင်းဒေသကြီးတရားရုံးမှာတင်ပြသွားမယ်လို အဒီတာချုပ်ဦးကျော်မင်းဆွေနဲ့ဆောင်းမရှင်ပြည်သူ့ရှာကိုကိုမောင်တို့ကိုသတင်းမီဒီယာဥပဒေနဲ့ပါအရေးယူပေးဖို့တက်မတော်ဘက်ကတိုင်ကြားထားမှုအပေါ်တရားရုံးကလက်ခံခဲ့တာနဲ့ပတ်သက်ပြီးတရားလွတ်တော်ရှိနေဦးခင်မောင်မင်းကအခုလိုပြောပါတယ်
။ဘုံမီစင်ထွန်းရဲ့တိုင်ကြားချက်ကိုတရားရုံးကလက်ခံပြီးတော့မှတိုင်ကြားခံရသူဦးကျော်မင်းဆွေနဲ့ပြည်သူ့ရှာကိုကိုမောင်တို့အပေါ်ကိုသတင်းမီဒီယာဥပဒေ25ခါခွေးအရဆက်လက်စစ်ဆေးမယ်ဆိုတဲ့အမိန့်ဖြစ်ပါတယ်။ဒီနေ့ယုံကျင်းမှာအဲ့ဒီအမိန့်ကိုဒါတရားသူကြီးကဖတ်ကြားရှင်းလင်းပြပါတယ်ပြီးတော့မှယုံကျင်းရဲ့အဖြစ်နဲ့လာမယ့်ဇူလိုင်လ28ရက်နေ့မနက်10:00နာရီမှာအမှုနှစ်မှုလုံးကိုစစ်ဆေးသွားဖို့ရှိပါတယ
်မေလ18ရက်နေ့ကလေးကတက်မရိုဘက်ကဒုတိယဘုံမူကြီးလင်းထွန်းကတရားလိုလုပ်ပြီးဦးကျော်မင်းဆွေနဲ့ပြည်သူ့ရှာကိုကိုမောင်တို့ကိုစက်သွေးရည်ဥပဒေပုံမှန်66ကားနဲ့အရေးယူပေးဖို့ဗဟန်ရဲစခန်းကိုတင်ပြခဲ့သလိုသတင်းမီဒီယာဥပဒေပုံမှန်25ခါခွေးနဲ့ပါအရေးယူပေးဖို့ဗဟန်တရားရုံးမှာဥတိုက်လျှောက်ထားခဲ့တာပါ။တူညီတဲ့အကြောင်းကိစ္စရက်တစ်ခုတည်းအပေါ်တရားလိုတယောက်တည်းကရဲစခန်းမှာရောတရားရုံးမှာပါဥပဒေနှစ်ခုနဲ့အရေးယူပေးဖို့တိုင်ကြားတာဟာတည်ဆဲဥပဒေနဲ့ဆန့်ကျင်နေသလိုရဲတပ်ဖွဲ့ဘက်ကလည်းဒီအမှုပေါ်စီစစ်ဖို့ပြက်ကွက်ခဲ့တာမို့ဆက်သွေးရေးဥပဒေပုံမှန်66ခါနဲ့တရားစွဲဆိုထားမှုကိုဖျက်သိမ်းပေးဖို့တိုင်းဒေသကြီးတရားရုံးကိုတင်ပြတော်မယ်လို့ရှင့်နေဦးခင်မောင်မြင့်ကပြောပါတယ်
တရားစွဲဆိုသူကလည်းသူ့ရဲ့ဥပဒေအခွင့်အရေးကိုလွန်လွန်ကျွန်းကျွန်းသုံးတယ်ပေါ့နော်တရားစွဲအဖွဲ့အစည်းဖြစ်တဲ့ရဲတပ်ဖွဲ့ဘက်ကလည်းပဲတိုင်ကြားလာတဲ့အမှုတိုင်းကိုသူလက်ခံဖို့မလိုဘူးစီစစ်ဖို့ပြက်ကွက်ခဲ့တယ်ပေါ့နော်သတင်းမီဒီယာသမားတယောက်ကိုသတင်းမီဒီယာဖော်ပြချက်တစ်ခုအရတရားစွဲလာရင်သတင်းမီဒီယာကောင်စီမှာအရေးယူခြင်းရှိမရှိအခြားတရားရုံးတွေမှာတိုင်ကြားထားခြင်းရှိမရှိစီစစ်ဖို့လိုအပ်တာပေါ့မစီစစ်ခဲ့ဘူးဆော့ရှော့ကကြီးမတင်ခင်မေလ28ရက်နေ့မှာကလေးကရဲမှလည်းတိုင်ထားတယ်တရားရုံးကိုလည်းတိုင်ဥတိုက်လျှောက်ထားတယ်ဆိုရဲကပြိနေခဲ့ပြီပြိနေခဲ့ပြီလေဆိုရင်ရဲမှတိုင်ထားတဲ့အမှုကပိတ်ကိုပိတ်ရမယ်ဥပဒေရဒါပေမဲ့အဲ့ဒါကိုမပိတ်ခဲ့ဘူးမပိတ်ခဲ့တဲ့အတွက်ဒီအမှုကြီးကဒီတရားရုံးကိုစွတ်တင်လိုက်တယ်ထောက်ချောက်ကကြီးနဲ့စွတ်တင်လိုက်တာဒီလုံးဝကိုတည်စဲဥပဒေကိုဆန့်ကျင်ပြီးတော့ဒါတရားစွဲဆိုတင်ပို့ထားတာဖြစ်တဲ့အတွက်ဒါကျွန်တော်တို့ကပြည့်ပြည့်ပေးဖို့လိုအပ်တဲ့အတွက်ကျွန်တော်လျှောက်ထားသွားမှာဖြစ်ပါတယ်ခင်ဗျ
ကြည်တော်စုတစ္ဆာဆောင်းပါရှင်ပြည်သူ့ရှာကိုကိုမောင်ကိုတော့ဇွန်လ16ရက်နေ့ဒုတိယအကြိမ်ရုံးထုတ်စစ်ဆေးချိန်တုန်းကဆက်သွေးရေးဥပဒေပုံမှန်66ကားနဲ့တရားစွဲဆိုဖို့မသင့်ဘူးဆိုတော့ဆက်သွေးရေးဝန်ကြီးဌာနရဲ့မှတ်ချက်နဲ့အမှုကိုပတ်လပ်ပေးခဲ့တာဖြစ်ပြီးဦးကျော်မင်းဆွေကိုတော့ဆက်လက်တရားစွဲဆိုထားတာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးအစကတည်းကသတင်းမီဒီယာဥပဒေနဲ့တာအရေးယူပေးဖို့တိုင်ကြားရမယ့်အစားဆက်သွေးရေးဥပဒေပုံမှန်66ခါနဲ့တရားစွဲဆိုတာမဖြစ်သင့်ဘူးလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကပြောပါတယ်
။ဟိုငိုရဲကသတင်းမီဒီယာဥပဒေနဲ့ပဲစွဲတင်တာလေ။ဒါပေမဲ့ဟိုမလို့အတင်းနဲ့ပြောမလား။သူတို့ကဟိုလက်စားချေခြင်းလို့အဲ့လို66ကကြီးနဲ့စွဲထားတယ်။အခုကတော့ယူဆချက်ကတော့ဒီဆောင်းမရေးတဲ့သူကိုပါဟိုပြည်တံပြခံရအောင်လုတ်တဲ့သဘောပေါ့လေတကယ်တော့စပြီးတော့စွဲတင်ကလေးက66ကမဟုတ်ပဲねဒီစွဲမယ်ဆိုရင်တော့ဒီပုံမှန်နဲ့ပဲစွဲတင်တယ်လို့ကျွန်တော်ထင်တယ်အခုကတော့66ကကိုလည်းစွဲရတယ်ဆောင်းမရှင်က66ကမှာဟိုလွတ်သွားတော့သူတင်တာမဟုတ်ဆိုတဲ့ဟာမျိုးနဲ့လွတ်သွားတော့အခုဒီဟာနဲ့ထပ်စွဲတယ်လို့အဲ့လိုမျိုးယူဆစရာရှိတာပေါ့နော်
လက်ရှိ NLD အစိုးရလက်ထက်သတင်းမီဒီယာသမားတွေကိုဆက်သွေးရေးဥပဒေပုံမှန်66ကားနဲ့ဖမ်းဆီးအရေးယူတာတွေပိုများလာတာမို့သတင်းလွတ်လပ်ခွင့်ကျဆင်းလာတယ်လို့လည်းသူကပြောပါလေ The Voice Weekly Editor ချုပ်ဦးကျော်မင်းဆွေအနေနဲ့အချုပ်ထဲကနေပဲအမှုကိုဆက်လက်ရင်ဆိုင်နေရတာဖြစ်ပြီးအာမခံရှောက်ထားမှု9ကြိမ်တိတိပယ်ချခံထားရတာလည်းဖြစ်ပါတယ်လက်ရှိ NLD အစိုးရလက်ထက်ဆက်သွေးရေးဥပဒေနဲ့သတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု6မှုအထိရှိနေပြီးသတင်းသမား14ဦးတရားရင်ဆိုင်နေရတာလည်းဖြစ်ပါလိမ့်ရှင်